နိုင်ငံတော်ဥက္ကဋ္ဌရက်ခ်တီလာဆန်ကိုဖယ်ရှားဖို့လုပ်နေတယ်ဆိုတဲ့သတင်းတွေဟာသတင်းလူတွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ကျွန်တော်ကရက်ခ်တီလာဆန်ကိုထုတ်ပြတော့မယ်ဒါမှမဟုတ်မကြခင်သူနှုတ်ထွက်တော့မယ်လို့မီဒီယာတွေကခန့်မှန်းပြောနေကြပါတယ်။သတင်းလူတွေကသူထွက်မှာမဟုတ်ပါဘူး။အချို့ကိစ္စတွေမှာကျွန်တော်တို့သဘောမတူပေမဲ့နောက်ဆုံးဆုံးဖြတ်တာကကျွန်တော်ပါ။ကျွန်တော်တို့ကောင်းကောင်းလက်တွဲလုပ်နေပြီးအမေရိကန်ဟာအထူးပဲလေးစားသမှုပြန်ရနေပါပြီလို့တောက်ကြနေမှာသမ္မတထရမ့်ကထွက်တာမှရှိတာပါ။ဒါမဲ့သတင်းပတ်ပြီးတွင်ဝန်ကြီးတလဆန်နေရာမှာ CIA အကြီးအကဲမိုက်ပွန်ပီယိုကိုသမ္မတကအစားထိုးခံထားနိုင်ခြင်းရှိတယ်လို့အစိုးရဘက်အကြီးအကဲတာဝန်ရှိသူတွေကပြောကြပြီးကြာသပတေးနေ့မှာသတင်းမီဒီယာတွေကပြောကြတာပါ။အဲဒီသတင်းတွေကိုသမ္မတအင်ဂျီလိုကရောနိုင်ငံခြားရေးဌာနကပါညှင်းထားပါတယ်။နောက်ကြောင့်ဒီအစိုးရဘက်တို့ကလေကြောင်းဝန်ကြီးချုပ် Fayez El Sarraj ကိုဝန်ကြီးတလဆန်ကနိုင်ငံခြားရေးဌာနမှာတူတူချင်းတွင်သူ့ကိုယာရုကနေဖယ်ရှားမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မေးတဲ့အခါဝန်ကြီးတလဆန်ကအဲ့ဒါရည်စရာပဲလို့နှစ်ကြိမ်ပြန်ဖြေသွားပါတယ်။ဝန်ကြီးဒီလာဆန်ဟာတောက်တာလေးကဖေဗျာဝန်ကြီးချုပ်နဲ့တွေ့ပြီးတဲ့နောက်သမ္မတထရမ့်ကဝေးဝန်ကြီးဂျင်မက်ဒစ်တို့နဲ့သမ္မတအင်ဂျီရောမှာနှီးလည်စာအတူစားခဲ့ပါတယ်ခင်ဗျာ။